ညမနိုင်ငံရှေ့တောင်ပိုင်းဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတွေမှာအကျက်တဲတွေနဲ့ကြုံနေရပြီးလူသားချင်းစာနာမှုအကူအညီတွေရဖို့ကိုလည်းအခက်အခဲတွေရှိနေပါတယ်အထူးသဖြင့်ကတော့ကရင်ပြည်နယ်ထဲဖြစ်ပါတယ်ကရင်ပြည်နယ်ထဲမှာတော့အလံဝေးကွာတဲ့နေရာတွေမှာခေါလုံနေရတဲ့စစ်ဆောင်ပြည်သူတွေစီကိုအကူအညီတွေရောက်နိုင်ရေးပိုပြီးတော့ခက်ခဲလာတယ်လို့ကရင်ပြည်နယ်ရပ်ဖက်ဖွဲ့တွေကပြောပ င်ကြပေမဲ့ထိုင်းအာဏာပိုင်တွေဘက်ကသူတို့ထဲကတချို့ကိုသာယာယီခုံလုံခွင့်ပေးပြီးအများပြားကတော့နေဆက်ဖြတ်ကျော်ခွင့်မရကြပါဘူး။ဒါကြောင့်လည်းသူတို့ဟာပြည်တွင်းလက်လဲခိုးအောင်နေရတဲ့ဒုက္ခဒဲပေဖြစ်ပြီးနိုင်ငံတကာနဲ့ကုလသမဂ္ဂအေဂျင်စီတွေရဲ့အကူအညီအထောက်ပံ့နဲ့လဲအလန့်ငွေးနေပါတယ်။ထိုင်းနိုင်ငံတွေရောက်လာတဲ့ဒုက္ခဒဲတချို့ကိုလည်းထိုင်းဘက်ကနေရပြန်ပို့ဖို့ဖိအားပေးခဲ့တဲ့အတွက်စစ်ပြေးဒုက္ခတွေအများပြားဟာပြည်တွင်းမှာပဲဘေးလွတ်ရာကိုတနေရာပြီးတနေရာရွှေ့ပြောင်းနေထိုင်ကြရတာပါ။စစ်ပြေးဒုက္ခတွေဟာလက်လန်းမမီတဲ့နေရာတွေမှာတကွဲတပြားစီရောက်နေကြလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အခက်အခဲကြုံနေရတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒစုက VOA ကိုပြောပါတယ်။အထူးသဖြင့် KNU နယ်မြေတွေဖြစ်ကြတဲ့တမဟာ1တထုံခိုင်တမဟာ4ဒဝဲခိုင်နဲ့တမဟာ5ဖားပုံခိုင်ဒေသတွေကပြည်ရင်းဒုက္ခသည်တွေဟာအကူအညီတွေနဲ့အလန့်ဝင်းနေတာလို့ပြောပါတယ်
။သူတို့ကပြည်များတွေရဲ့ဟိုလေတဲထဲမှာတော့ဒီလူရှိတော်ထဲမှာတော့အဲ့ဒီလူတွေဆက်ပြီးနေရတာပေါ့နော်။ဆိုတော့အဲ့လိုဟိုအစုအဖွဲ့အပြင်းနေတဲ့အခြေအနေသူဖက်ရကြတော့ဒီမှာ humanitarian aid access မရကြဘူးခင်ဗျာ
။ထိုင်းနေဆက်ဒါမှမဟုတ်ထိုင်းနေဆက်နဲ့တိတ်ပြီးအလန့်မဝင်းတဲ့ပြည်ရင်းဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေထောက်ပံ့ဖို့လွယ်ပေမဲ့ပြည်ပြည်နဲ့အတွင်းပိုင်းကစစ်ပြေးဒုက္ခဒဲတွေကိုတော့ပြည်တွင်းကအရက်ပဲ့အဖွဲ့တွေကပဲအဓိကကူညီပေးနေရတာပါအခက်အခဲကတော့ပြည်တွင်းအရက်ပဲ့အဖွဲ့တွေမှာဒုက္ခဒဲတွေကိုလုံလုံလောက်လောက်ထောက်ပံ့နိုင်ဖို့ငွေချေးအင်အားမရှိကြဘူးလို့စောနန္ဒစုကပြောပါတယ်
ဒီကချင်းကနာဆောင်တာမဟုတ်ဘူးကိုကျေကိုတန်းပို့ပြီးတော့အခုညနိုင်လာကြတော့ဒီကကဒီလူထုအဖွဲ့အစည်းတွေပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီhumanitarian aid ကိုပို့ဆောင်ပေးနိုင်တဲ့အဖွဲ့အစည်းရလဲတယ်လို့ not a family တွေရှိကြဘူးဆိုတော့ဒီနိုင်ငံတကာကလူသားချင်းစာနာထောက်ထားမှုအကူအညီပေးနေတဲ့အလို့ရှိအဖွဲ့အစည်းတွေအနေနဲ့နော်ကျွန်တော်တို့ဒီတောက်ချိုခံပြတာတဲ့အတိုင်းလေဒီလိုမျိုး IDP တွေရှိတဲ့နေရာကို reach out လုပ်နိုင်တဲ့ local site ကိုလည်းဒီနေ့တိုင်းရဲ့ရေပုံတွေကိုချမ်းချပြပို့ထွက်တာကျွန်တော်တို့ကသာတောင်းဆိုတာပေါ့နော်
ကျင်းပြည်နယ်အတွင်းစစ်ပြေးဒုက္ခတွေတွေရင်ဆိုင်နေကြရတဲ့အခက်အခဲတွေကိုအချင်းပဲခံပြည်သူများ၏ဘဝများဆိုတဲ့ခေါင်းစဉ်နဲ့ KHRG ကအွန်လိုင်းဆွေးနွေးပွဲတစ်ရက်ကိုဗိုလ်ဒုနေ့ကပြုလုပ်ခဲ့ပြီးအဲဒီဆွေးနွေးပွဲကိုအရက်ဘက်အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။ဒေသခံတွေရဲ့အခက်အခဲတွေကိုမေးမြန်းသုတေသနပြုထားတဲ့အချက်အလက်တွေကိုဒီဆွေးနွေးပွဲမှာ KHRG ကတင်ပြခဲ့ပါတယ်။စစ်ကောင်စီဟာဒုက္ခဒဲတွေစီရောက်မဲ့အကူအညီတွေကိုတားမြစ်ထားသလိုလူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်နိုင်မဲ့လမ်းတွေကိုလည်းပိတ်ဆို့ထားပါတယ်လို့ KHRG ကပြောပါတယ်။2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ကင်းပြည်နယ်အတွက်စစ်ပြေးဒုက္ခတွေ38,000ကျော်ရှိပြီးဒူပလာယာခရိုင်နဲ့မူရော့ခရိုင်မှာစစ်ရှောင်အများဆုံးခိုးလုံနေကြတာဖြစ်ပါတယ်။ပဋိပက္ခကြောင့်အိုးအိမ်စွန့်ခွာပြေးနေကြရတဲ့မြန်မာပြည်တွင်ဒုက္ခဒဲတွေကိုလူသားချင်းစာနာကူညီမှုပေးနိုင်ဖို့အာဆီယံအဖွဲ့ကကြိုးပမ်းနေတာရှိပါတယ်။ပြီးခဲ့တဲ့မြန်မာလူသားချင်းစာနာမှုကူညီရေးအာဆီယံညီနိုင်ဆွေးနွေးပွဲအတွင်မြန်မာနိုင်ငံအတွင်းဦးစားပေးဒေသတွေသတ်မှတ်ခဲ့ရမှာကင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံနဲ့မြန်မာအကြားအကူအညီပေးရေးနီလဆိုင်ရာသဘောကောလချက်တွေကြောင့်ဒီအကူအညီတွေပေးနိုင်ဖို့ကြံ့ကြာနေစေပါမကြခင်မြန်မာနိုင်ငံကိုလာရောက်မဲ့မြန်မာရေးဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခီးစဉ်တွေမှာတော့အာဆီယံရဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာအထောက်အပံ့ကိစ္စတွေကိုပြန်လည်ဆွေးနွေးမယ်လို့ထုတ်ပြန်ထားကြပါတယ်။